မြန်မာနိုင်ငံမှာတနစ်တာကာလရေးပေါ်အခြေအနေကြေညာချက်နဲ့နိုင်ငံအနာကိုထိ ंछ ုပ်ကြောင်းတနင်္လာနေ့မှာစစ်တပ်ကကြေညာပြီးဒေါအောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့အရက်ဖန်နိုင်ငံရေးခေါင်းဆောင်တွေကိုဆက်လက်ဖမ်းဆီးထားပါတယ်။ယာယီသမ္မတအဖြစ်နဲ့ဦးမြင့်ဆွေကနိုင်ငံရဲ့ဥပဒေပြူရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးအာဏာတွေကိုတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ထံပေးအပ်ကြောင်းသတင်းထုတ်ပါတယ်။စစ်တပ်ကအာဏာသိမ်းတဲ့တနင်္လာနေ့မှာပဲပြည်ထောင်စုအစိုးရဝင်ကြီးသစ်တွေကိုဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ခန့်အပ်ပါတယ်။နိုင်ငံခြားရေးဝင်ကြီးအဖြစ်ဦးဝနမောင်လွင်ဒုတိယဗိုလ်ချုပ်ကြီးစိုးထွတ်ကိုပြည်ထရေးဝင်ကြီးနဲ့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝင်ကြီးဗိုလ်ချုပ်ကြီးမြထွန်းဦးကိုကာကွယ်ရေးဝင်ကြီးဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းအောင်ကိုနေဆက်ရေးရာဝင်ကြီးဦးဝင်းရှိန်ကိုစီမံဘဏ္ဍာနဲ့ဆက်မှုဝင်ကြီးဦးအောင်နိုင်ဦးကိုတော့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားရေးဆက်သွယ်ရေးဝင်ကြီးဌာနဝင်ကြီးအဖြစ်နောက်ဦးကိုကိုလှိုင်ကိုပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဦးချစ်နိုင်ကိုပြန်ကြားရေးဝင်ကြီးဦးကိုကိုသာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးနောက်ဦးမြင့်ကျိုင်ကိုအလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနဝင်ကြီးအဖြစ်ဒေါက်တာတက်ခိုင်ဝင်းကိုတော့ကျန်းမာရေးနဲ့အာကစားဝင်ကြီးတွေအဖြစ်အသီးသီးခန့်အပ်တဲ့အကြောင်းထုတ်ပြန်ခဲ့တာပါ။